This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့မှခင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစီလို့ရေဒီယို NUG ဝိုင်းတော်သားတွေကစူတောင်းမြတ်တာပို့သလိုက်ရပါတယ်မင်္ဂလာညချမ်းပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဧပြီလ18ရက်နေ့ရေဒီယို NUG ညပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စီးသတင်းကောက်နှုတ်ချက်တွေကိုတင်ပြပေးပါမယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဧပြီလ18ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့တော်လန်ဤအပိသက်အောင်ပွဲယူဆောင်နိုင်မယ့်နှစ်ဖြစ်စေရေးစတဲ့တဘူစူးစမ်းကြဖို့တော်လန်ဤအင်အားစုအားလုံးကို NUG ယာယီသမရတိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်ဟာကြီးမားတဲ့တော်လန်ဤအလှည့်ပြောင်းဖြစ်လာစေမယ့်နှစ်ပြည်သူလူထုအကြွတ်တော်လန်ဤအပိသက်အောင်ပွဲအလင်းရောင်ကိုယူဆောင်သွားနိုင်မယ့်နှစ်ဖြစ်စေဖို့တော်လန်ဤအင်အားစုတွေအားလုံးစားတဲ့တပူစူးစမ်းသွားကြဖို့ NUG ယာယီသမရကတိုက်တွန်းပြောကြားလိုက်ပါတယ်ဒီကနေ့ဧပြီလ18ရက်နေ့မှာကြာရောက်တဲ့မြန်မာနှစ်သစ်ခုနှစ်မှာပြည်သူလူထုကိုပြောကြားတဲ့မိန့်ခွန်းမှာယာယီသမရဒူဝါလက်ရှိလာကအခုလိုပြောကြားလိုက်တာဖြစ်ပါတယ်အကြမ်းဖက်စစ်ကောင်စီကထိန်းချုပ်ထားတဲ့နေမြီဟာနိုင်ငံရဲ့လေးပုံတပုံတောင်မရှိတော့တဲ့အတွက်2025ခုနှစ်မှာတော်လန်ဤအပီးတဲ့အောင်ပွဲရယူရေးစူးစမ်းရမယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရ NUG ယာယီသမ္မတကပြောကြားလိုက်တာပါစစ်ကောင်စီအနေနဲ့နိုင်ငံတမိုင်းတစ်လျှောက်မှာအကြီးမားဆုံးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရပြီလို့လည်းအသိပေးထားပါတယ်အခုဆိုရင်ညွေဦးတော်လန်ဤဟာ၄နှစ်ကျော်လွန်လာပြီးတော်လန်ဤအချိန်ကာလကြာမြင့်လာတာနဲ့အမျှပြည်သူလူထုထိခိုက်ခံစားရတာတွေလည်းကြီးမားတယ်လို့တိုင်းပြည်လည်းနစ်နာခဲ့ရတယ်လို့ဆိုပါတယ်။တိုင်းပြည်နဲ့ပြည်သူဘန္နာတွေကိုဂုတ်သွေးဆုပ်ယူပြီးတော့ပြည်သူကိုစစ်မှတ်ပြုနေတဲ့စေအုပ်စုကိုတိုက်ထုတ်ရတဲ့တော်လန်ရေးဖြစ်တယ်လို့ဆရာနာရှင်နဲ့ဆရာနာရှင်အမှုအကျင့်အတွေးခေါ်တွေကိုအဆုံးသက်ရည်ဆင်နွှဲနေရတဲ့တော်လန်ရေးဖြစ်တာကြောင့်ခက်ခဲကြမ်းတမ်းမှုတွေရှိတယ်ဆိုတာကိုလည်းအရှိတရားကြကြည့်မြင်ရမှာဖြစ်ပါတယ်လို့လည်းယာယီသမရကပြောပါတယ်ဒါကြောင့်တက်နိုင်သမျှဒီတော်လန်ရေးကိုအမြန်ဆုံးအောင်မြင်အောင်လှုပ်ဆောင်ပြီးတော့ပြည်သူလူထုထမ်းထားရတဲ့ဝန်ထုပ်ဝန်ပိုးပပျောက်သွားအောင်စူးစမ်းရမှာဖြစ်ပါတယ်လို့ယာယီသမရဒူဝါလက်ရှိလာကဆက်ပြောကြားခဲ့ပါတယ်။လက်ရှိမှာ NUG အပါအဝင်တော်လန်ရေးအင်အားစုတွေဘက်ကမြန်မာနိုင်ငံတဝန်းလုံးကမြို့ပေါင်း100နီးပါးကိုတိုက်ခိုက်သိမ်းပိုက်ထားနိုင်ပြီလို့လည်းစစ်ရေးသတင်းမှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။ဆလဘီမြန်မာနှစ်ဆန်းတရက်နေ့မှာစစ်ကောင်စီကဂျက်ဖိုက်တာနဲ့မိုးကုံမြို့နယ်ကကဆုတ်ကြီးရွာကိုဘုံကျဲတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။တအောင်းပြည်တမဟာနှစ်နေမီမိုးကုံမြို့အရှေ့ပိုင်းကကဆုတ်ကြီးရွာကိုစစ်ကောင်စီတပ်ကမြန်မာနှစ်ဆန်းတရက်နေ့မနက်10နာရီခန့်အချိန်မှာဂျက်ဖိုက်တာနဲ့ဘုံတလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တယ်လို့တအောင်းတပ် TNL ကထုတ်ပြန်ပြောဆိုလိုက်ပါတယ်။အထူးသတင်းတရက်အနေနဲ့အကြံဘတ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအခြေအနေကိုဒီကနေ့ဧပြီလ18ရက်နေ့မြန်မာနှစ်ဆန်းတရက်နေ့မှာထုတ်ပြန်လာတာဖြစ်ပါတယ်။ဘုံကျရောက်ပောက်ကွဲမှုကြောင့်တိုက်ခိုက်မှုအခြေအနေတွေကိုဆက်လက်တင်ဆက်ပေးသွားမယ်လို့လည်းဒီကနေ့မနက်7နာရီကျော်အချိန်မှာအသိပေးထားပါတယ်။မိုးကုံမြို့အရှေ့ပိုင်းကဆုတ်ရွာကိုအကြံဘတ်စစ်တပ်က SU-30 Jet Fighter နဲ့ပေါင်300ဘုံနှလုံးကျဲချသွားတာမှလူအထိခိုက်မရှိပေမဲ့အကြံဘတ်စစ်တပ်ပိုင်း Jet Fighter ဟာမိုးကုံမြို့အနောက်ပိုင်းတစ်ဆိန်ကုန်းရွာကိုပေါင်300ဘုံတလုံးကျဲချရာမှာအရသာပြည်သူ2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပြည်ဦးလွင်ခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်စစ်ကောင်စီအနေနဲ့ ဧပြီလ၂ရက်နေ့ကနေ22ရက်နေ့အထိရက်ပေါင်း20ကြာအပြစ်ခတ်ရထားမယ်လို့ကြေညာထားပေမဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL အုပ်ချုပ်တဲ့မြို့နယ်တွေမှာစစ်အင်အားဖြည့်တင်းတာထိုးစစ်စင်တာနဲ့တိုက်ပွဲဖြစ်တာမရှိတဲ့နေရာတွေကိုလေကြောင်းကနေပုံကျဲတာစတဲ့လုပ်ရက်တွေပြုလုပ်နေတယ်လို့ PSLF TNL သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီစစ်ကောင်စီကပေးတဲ့လွတ်ငြိမ်းမှုမှာနိုင်ငံရေးအကျဉ်းသားအနေငယ်သာပါတယ်လို့ BPNM ပြောတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူအစိုးရစီကနေအာဏာလုယူထားတဲ့စစ်ကောင်စီကအကျဉ်းသားတွေကိုလွတ်ငြိမ်းခွင့်ပေးရမှာနိုင်ငံရေးအကျဉ်းသားပါဝင်မှုအလွန်နည်းတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်ပြောဆိုလိုက်တာပါဒီကနေ့ဧပြီလ18ရက်နေ့မှာကြာရောက်တဲ့မြန်မာနှစ်တကူးနေ့မှာစစ်ကောင်စီကအကျဉ်းသားအကျဉ်းသူ4,893ဦးကိုလွတ်ငြိမ်းခွင့်ပေးလိုက်တာနဲ့ပတ်သက်လို့အခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီလိုပြန်လွတ်ပေးရမှာအချို့သောအကျဉ်းထောင်တွေမှာဆိုရင်မတရားဖန်ဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေလုံးဝမပါတာကိုတွေ့ရတယ်လို့ PPNM ကအသိပေးထားပါတယ်စစ်ကောင်စီကလွတ်ငြိမ်းတပ်သားခွင့်ပေးရမှာနောက်တစ်ချိန်ပြည်မှုကျွန်းလွန်ပါကတပ်သားခွင့်ပေးထားတဲ့ပြစ်ဒဏ်တွေကိုပါတပေါင်းတည်းကြားခံရမယ်ဆိုတဲ့မှတ်ချက်နဲ့လွတ်ငြိမ်းခွင့်ပေးထားတာဖြစ်ပါတယ်စစ်ကောင်စီကလွတ်ငြိမ်းတပ်သားခွင့်ကို6ပုံ2ပုံပေးတယ်လို့ပြည်သူလူထုကနားလည်မှတ်ယူနေကြပေမယ့်အမှန်တကယ်အနေနဲ့ကြံကာလာရဲ့6ပုံ2ပုံလို့ရေးသားထားတဲ့အတွက်ကြောင့်ပြည်ထောင်ကြားခံမှု6ရက်ကြံမယ်ဆိုရင်တရက်သာရော့ရက်ပေးတဲ့သဘောလို့လည်း PPNM ကရှင်းပြထားပါတယ်အခုလိုပြည်သူလူထုနားလည်မှုလွဲအောင်ရေးသားထားပြီးတော့နိုင်ငံရေးအမျက်ထုတ်နေတဲ့စစ်ကောင်စီကိုအာဆီယံနိုင်ငံတွေအနေနဲ့ဧပြီလ18ရက်နေ့မှာတွေ့ဆုံဖို့ဖိတ်ကြားထားတဲ့အာဆီယံအစည်းအဝေးပွဲတွေအပါအဝင်အခြားတွေ့ဆုံပွဲတွေမှာအကြံဖတ်စစ်တပ်ကိုမဖိတ်ကြားဖို့လည်း PPNM ကတိုက်တွန်းတောင်းဆိုထားပါတယ်ဒါအပြင်အကျဉ်းထောင်အသီးသီးမှာမတရားဖမ်းဆီးအကျဉ်းချခံထားရတဲ့သမ္မတကြီးဦးဝင်းမြင့်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်နိုင်ငံ၏အကျဉ်းသားတွေအားလုံးချွင်းချက်မရှိအမြန်ဆုံးလွတ်ပေးဖို့လေလေးလေးနက်နက်တိုက်တွန်းတောင်းဆိုထားပါရခင်ဗျာဆလဘီဗုတ်ပြင်းမျိုးနယ်မှာရှိတဲ့ပြူစောတိစခန်းကိုတိုက်ခတ်ရမှာပြူစောတိခေါင်းဆောင်တည်ဆုံပြီးတော့တနက်ဆယ်လက်နဲ့ခေရံများတင်းစီရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်တနင်္လာနေ့တိုင်းဗုတ်ပြင်းမျိုးနယ်တောင်ငယ်ရွာမှာအခြေစိုက်တဲ့ပြူစောတိစခန်းကိုတိုက်ခတ်ခဲ့ရမှာပြူခေါင်းဆောင်တည်ဆုံပြီးတော့တနက်ဆယ်လက်နဲ့ခေရံတွေတင်းစီရရှိခဲ့တယ်လို့တနင်္သာရီမျိုးနယ်ပါကာဖာကဒီကနေ့ဧပြီလ18ရက်နေ့မှာထုတ်ပြန်ပါတယ်။ဗုတ်ပြင်းမျိုးနယ်တောင်ငယ်ရွာအခြေစိုက်တဲ့ရွှေကိန်းညိုရွာကအကြံဘက်စစ်တပ်လက်အောက်ခံပြူစောတိစခန်းကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကမနေ့ကဧပြီလ16ရက်နေ့မနက်3နာရီခန့်မှာတိုက်ခိုက်ရှင်းလင်းခဲ့တာဖြစ်ပြီးတော့ပြူစောတိခေါင်းဆောင်ထေးဝင်းတီဆုံးကကျန်တဲ့ပြူစောတိတွေထွက်ပြေးသွားတယ်လို့ဆိုထားပါတယ်။ဒီတိုက်ပွဲမှာအကြံဘတ်စစ်တပ်လက်အောက်ခံပြူစောတိတွေကင်တဲ့ AK အမျိုးအစားတပ်နက်5လက်၊ကာဗိုင်တပ်နက်တစ်လက်M16 တနက်3လက် 79 မမလောင်းချာတလက်40မမဘုံဒီ5လုံး M16 G အတောက်20ကာဗိုင် G 9တောင် equipment တစ်စုံ M16 G ပေါင်းနှစ်ခုစကားပြောဆက်တစ်လုံးနဲ့ဆက်ဆက်ပစ္စည်းတွေသိမ်းဆည်းရရှိခဲ့တယ်လို့အသိပေးထားပါတယ်အဲ့ဒီတိုက်ခိုက်မှုကိုတနင်္လာနေ့မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပါကာဖတိုက်ခိုက်ရေးအဖွဲ့ကလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တအူမစိုးရိမ်ရတဲ့တံရရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA တက်တီထောင်ခြင်း၄နှစ်ပြည့်အခမ်းအနားကျင်းပတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA တက်တီထောင်ခြင်း၄နှစ်ပြည့်အခမ်းအနားကိုကျင်းပခဲ့တယ်လို့ဧပြီလ18ရက်နေ့မှာဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA ကအတည်ပြုထားပါတယ်။ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA တက်တီထောင်ခြင်း၄နှစ်ပြည့်အခမ်းအနားကို2025ခုနှစ်ဧပြီလ18ရက်နေ့မှာBPLA ရဲ့စစ်ဒေသအသီးသီးမှာကျင်းပခဲ့တယ်လို့အသိပေးဖော်ပြထားပါရီဆီယာနာရှင်စနစ်ကြဆုံးရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေကြတဲ့တော်လန်ရေးအင်အားစုတရက်ထဲမှာဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA ဟာလည်းအပါအဝင်ဖြစ်တယ်လို့သိရပါပါတယ်ခင်ဗျာဆလဘီချက်နိုင်ငံဖရက်မြူအခြေဆိုင်ဒီဂျစ်တယ်မှုကင်းစည်းပညာဆိုင်ရာကုမ္ပဏီ Compassion SRO ကိုစုံစမ်းစစ်ဆေးမှုတရက်အမြန်ဆုံးလှုပ်ဆောင်ပေးရန်ချက်နိုင်ငံအစိုးရအား Justice for Myanmar ကတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။စကားဆာရဲ့မြန်မာရဲတပ်ဖွဲ့ထံ Digital မှုကင်းစည်းပညာဆိုင်ရာဤပညာရောင်းချပေးအပ်မှုကြောင့် EU ဥပဒေအားချိုးဖောက်နိုင်ွယ်ရှိနေတဲ့ Prague မြို့အခြေဆိုင် Digital မှုကင်းစည်းပညာဆိုင်ရာကုမ္ပဏီ Compassion SRO ကိုစုံစမ်းစစ်ဆေးမှုတရက်အမြန်ဆုံးလှုပ်ဆောင်ပေးရန်ချက်နိုင်ငံအစိုးရအား Justice for Myanmar ကတောင်းဆိုလိုက်ပါတယ်။ Compensan Company ဟာ Mobile Active Forensics Pro Software အတွက်လိုင်စင်များစွာကိုမြန်မာရဲတပ်ဖွဲ့ထံရောင်းချထားကြောင်း Justice for Myanmar ရရှိထားတဲ့တပ်တွေအထောက်အထားများကအတည်ပြုထားပါသည်Justice for Myanmar ရဲ့ပြောရေးဆိုခွင့်ရှိသူမရတနာမောင်က Compensan Company ကလက်ရှိဖြစ်ပွားနေတဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတဲ့မြန်မာရဲတပ်ဖွဲ့စီအစွမ်းထက်တဲ့စောင့်ကြည့်ထောက်လှမ်းရေးဤပညာကိုတိလျက်နဲ့ရောင်းချပေးအပ်ခဲ့တာဖြစ်ပါတယ်။မြန်မာစစ်အုပ်စုကသူတို့ရဲ့တရားမဝင်အာဏာသိမ်းကြိုးပမ်းမှုနောက်ပိုင်းလူထောင်ပေါင်းများစွာကိုတပ်ဖြတ်ခဲ့ပြီးတော့တက်ကြွလှုပ်ရှားသူတွေနဲ့သတင်းသမားတွေကိုပိတ်မှတ်ထားဖန်စီနှိပ်စက်တာတွေလှုပ်ဆောင်ဖို့ထောက်လှမ်းရေးနဲ့ Digital မှုခင်းစီးပညာဆိုင်ရာဤပညာကိုအသုံးပြုနေတာဖြစ်ပါတယ်ဒီလိုအကြမ်းဖက်မှုတွေကို Compensan Software ကကူညီပေးခဲ့နိုင်ပါတယ်လို့ပြောကြားထားပါတယ်2021ခုနှစ်ဇူလိုင်လအတွင်းချက်နိုင်ငံအခြေစိုက် Compensan Company ရဲ့နိုင်ငံတကာစီးပွားရေးဖွံ့ဖြိုးမှုဝန်ထမ်းတဦးမှစစ်အုပ်စုရဲတပ်ဖွဲ့ထံပေးပို့တဲ့ email တစ်စောင်မှာ Apple Watch 9မှတိုက်ရိုက်ဖတ်ရှုခြင်းလှုပ်ဆောင်နိုင်ရန်Linux, Android နဲ့ Mobile Phone 2ရဲ့ဟာ့ဒ်ဝဲများမှဝင်ရောက်ကြည့်ရှုနိုင်ရန်အတွက်၎င်းတို့ရဲ့ software အားအဆင့်မြင့်တင်ရန်တိုက်တွန်းပြောဆိုထားတာပါ။စစ်တပ်ရဲ့တရားမဝင်အာဏာသိမ်းကြိုးပမ်းမှုနောက်ပိုင်းစစ်အုပ်စုဟာတကြွလှုပ်ရှားသူများ၊တရင်သမားများ၊လူခွင့်ရေးကာကွယ်သူများအပါအဝင်ပြည်သူပေါင်း 29,000 ကျော်အားတရားလက်လွတ်ဖမ်းဆီးခဲ့ပြီးတော့၎င်းတို့ဟာအချုပ်ထောင်အတွင်းညှဉ်းပန်းနှိပ်စက်မှုနဲ့တိုက်စုံမှုတို့ကိုရင်ဆိုင်ခဲ့ရတယ်လို့သိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့တာကီတို့ကပေးပို့ထားတာဖြစ်ပါရယ်ခင်ဗျာ။စေသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမုံကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဧပြီလ18ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမုံပါ။ပထမဆုံးတင်ပြမယ့်သတင်းကတော့နေသင်ဟာ Federal Democracy နိုင်ငံတော်သစ်ပြန်လည်ထူထောင်နိုင်မှုအတွက်ကောင်းမွန်တဲ့အစပြုခြင်းဖြစ်ရမယ်လို့ပြည်ထောင်စုဝန်ကြီးချုပ်စုမုံကောင်တောင်းတဲ့သတင်းပဲဖြစ်ပါတယ်။နေသင်ဟာ Federal Democracy နိုင်ငံတော်သစ်ပြန်လည်ထူထောင်နိုင်မှုအတွက်ကောင်းမွန်တဲ့အစပြုခြင်းဖြစ်ရမယ်လို့ပြည်ထောင်စုဝန်ကြီးချုပ်မဝင်းခိုင်တန်းကစုမုံကောင်တောင်းဆိုလိုက်ပါတယ်။ဂျမစီယုတ်စုရဲ့နှိပ်စက်ဖိနှိပ်သက်ဖြတ်မှုဘေးအန္တရာယ်တွေအပြင်ထပ်မံကြုံတွေ့ခဲ့ရတဲ့သဘာဝငလျင်ဘေးအန္တရာယ်ကြောင့်မိသားစုဝင်တွေအိုအိမ်တွေကိုဆုံးရှုံးခဲ့ရတဲ့ပြည်သူတွေရဲ့စိတ်နှလုံးတွေနာကျင်ခံစားနေရတဲ့အချိန်အခါမျိုးမှာဝမ်းနည်းပူဆွေးနေရသူတွေနဲ့အတူကျွန်တော်တို့အားလုံးစီးလုံးငြိမ်ညွတ်စွာနဲ့ရပ်တည်ပြီးချင်းချင်းအားပေးနှစ်သိမ့်ကြရင်ဒီနှစ်သစ်ဟာတော်လည်ရဲ့အောင်မြင်မှုများနဲ့အတူပြည်သူလူထုရဲ့ဆုံးရှုံးမှုတွေနာကျင်မှုတွေကိုပြန်လည်ကူစားပေးနိုင်ပြီး Federal Democracy နိုင်ငံတော်သစ်ပြန်လည်ထူထောင်နိုင်မှုအတွက်ကောင်းမွန်တဲ့အစပြုခြင်းဖြစ်ပါစေလို့ဆုမကောင်တောင်းလိုက်ပါတယ်လို့ဖော်ပြပါတယ်ရည်သမရနဲ့ပြည်ထောင်စုဝန်ကြီးချုပ်ပါဝင်ပြည်ထောင်စုဝန်ကြီးများဟာရူတော်လင်းအမြန်ဆုံးအောင်မြင်ရဲ့အတွက်ပြည်တွင်းရှိတော်လင်းအင်အားစုများနဲ့အတူဂျိုးပန်းဆောင်ရွက်လျက်ရှိနေပါတယ်ရှင်။ဂျမတ်ဆီယနာရှင်စနစ်စိုးကြီးအမြင့်ပြတ်ချုပ်ငိမ့်ပါတာပြည်သူလူထုကြုံတွေ့ရသည့်ဘေးမျိုးမျိုးအားစနစ်တကျဖြင့်ပုံမဖြည့်ရှင်းစီစဉ်ဆောင်ရွက်သွားနိုင်ပြီဖြစ်ကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ဧပြီလ18ရက်ယနေ့ကျရောက်သည့်မြန်မာနှစ်သစ်ကူးမင်္ဂလာအချိန်ခါကာလတွင်နိုင်ငံတော်တော်ဝန်ရှိတိုင်းရင်းသားများပြည်သူလူထုအားလုံးနဲ့တကွပြည်ပနိုင်ငံအသီးသီးတို့ရောက်ရှိနေကြသောတိုင်းရင်းသားညီကိုမောင်နှမအားလုံးဘေးမျိုးမျိုးရန်သွဲသွဲကင်းဝေးလျက်စိတ်အေးချမ်းလုံခြုံစွာဖြင့်လူအခွင့်အရေးများအပြည့်အဝရရှိခံစားနိုင်ကြပါစေကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနေဖြင့်ဆန္ဒပြုမေတ္တာပို့သအပ်တယ်လို့ဖော်ပြပါရယ်မိမိတို့နိုင်ငံတွင်တကြံပွဲတော်သည်ချစ်ခင်မြတ်နိုးဘွယ်အားရိုးရာစင်လာတစ်ခု၏ပြရုပ်ဖြစ်သည်နှင့်အညီနေဟောင်းမှနေသစ်တို့ကူပြောင်းချိန်တွင်ကောင်းမှုကုသိုလ်များပြုလုပ်ခြင်းကုသိုလ်တရားများပွားများအားထုတ်ခြင်းတာယီသပင်ပွဲတော်ဆင်နွှဲခြင်းများဖြင့်လူမျိုးဘာသာမရွေးပျော်ရွှင်စွာဖြစ်သင်ကြသည့်အခါသမျှဖြစ်ခဲ့တယ်လို့ဖော်ပြပါရယ်သို့ရာတွင်ယခုအခါမိမိတို့မြန်မာနိုင်ငံအနေဖြင့်ဂျမတ်စီယုစု၏ဘေးအန္တရာယ်သာမကသဘာဝဘေးအန္တရာယ်တို့ကိုပါကြုံတွေ့ရင်ဆိုင်နေကြရသည့်အလွန်ခက်ခဲသောအချိန်ကာလဖြစ်ပြီးအကြောင်းတိုက်ဆိုင်မှဖြစ်တတ်သောသဘောရှိသည့်သဘာဝဘေးထက်ပုံမဆိုးရသောမသူတော်စစ်မိတ်စာတို့၏နေစဉ်နေတိုင်းပြည်သူများကိုတပ်ဖြတ်နှိပ်စက်ဖျက်ဆီးနေသည့်ပေကိုကန်စားနေကြရခြင်းဖြစ်တယ်လို့ဆိုပါတယ်မြန်မာတက္ကရာ1389ခုနှစ်မြန်မာနှစ်သစ်ကူနေမှစ၍နှစ်တစ်နှစ်၏ပြကြရင်နှစ်ပြောင်းရုံသာမကစနစ်တစ်ခု၏အပြောင်းလဲဖြစ်စေသည့်တိုင်အောင်ပြည်ထောင်စုဘဝနိုင်ငံသူနိုင်ငံသားတိုင်းလှူလာတောင်းထားလျက်ရှိသည့်စစ်မှန်သော Federal Democracy နိုင်ငံတော်သစ်အားတည်ဆောက်သွားနိုင်ရေးအတွက်မိမိတို့အားလုံးအနေဖြင့်စိတ်သက်ခိုင်မာစွာတွဲလက်ညီညီဆက်လက်ကြိုးစားသွားရွံ့နှစ်သစ်အဋ္ဌံပြုလျက်သုံးဝလွာပါအပ်တယ်လို့ဖော်ပြပါတယ်ရှင် ဆက်လက်ပြီးမြန်မာစစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့ဆောင်ရှောက်ပေးကြတာတွေအတွက်မှတ်ရနိုင်မယ်လို့ထိုင်းဆိုရကအန်ယူဂျီပြောကြားတဲ့သတင်းကိုလည်းတင်ပြပေးပါမယ်။ထိုင်းနိုင်ငံအနေနဲ့မြန်မာပြည်ကစစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့ဆောင်ရှောက်ပေးကြတာတွေအတွက်မှတ်ရနိုင်မယ်လို့မြို့သားညီညွတ်ရေးအစိုးရကထိုင်းအစိုးရကိုပြောကြားလိုက်ပါတယ်။မြို့သားညီညွတ်ရေးအစိုးရကဒီကနေ့ဧပြီလ18ရက်မှာထိုင်းအစိုးရကိုနှစ်တကူစုမုံကောင်တဝန်လွှာပေးပို့ရမှာခုလိုထည့်သွင်းပြောကြားလိုက်တာဖြစ်ပါတယ်။ထိုင်းနှစ်တကူအချိန်ခါသမယမှာထိုင်းနိုင်ငံတွင်နေထိုင်နေကြသူတွေဘေးပြာဝေးကွာပြီးရှင်လန်းချမ်းမြေ့ကြပါစေလို့လည်းမြို့သားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဌာနကစုမုံကောင်တောင်းပေးထားပါတယ်။မြန်မာနဲ့ထိုင်းနိုင်ငံဟာအင်းဒီချင်းနိုင်ငံတွေဖြစ်နှစ်ပေါင်းရာထောင်မကအတူရှင်တွဲနေထိုင်ခဲ့ကြတဲ့နိုင်ငံတွေဖြစ်သလိုယဉ်ကျေးမှုချင်းနှီးနှောဆက်ဆက်ဖလှယ်ပြီးရှင်တွဲလာကြတဲ့မိတ်ဆွေကောင်းမိတ်ဆွေမုံနိုင်ငံတွေလည်းဖြစ်တယ်လို့ဆိုပါရက်ခုလိုနိုင်ငံပြည်သူတွေကြားရေရှည်ချစ်ချည်ရေပူပေါင်းဆောင်ရွက်မှုနဲ့ချစ်ချည်ရင်းနှီးမှုရဲ့အခြေခံအုံမြင့်ကြောင့်နိုင်ငံကြားစိန်ခေါ်မှုမျိုးမျိုးကိုကျော်လွှားနိုင်ပြီးနေပယ်အားလုံးမှာလည်းနတ်ဆိုင်နဲ့ချိတ်ဆက်မှုတွေနဲ့ဒေသတွင်အမှန်တကယ်အကျိုးရှိမဲ့ပုံမခိုင်မာတဲ့မိဘဆက်ဆံရေးတရက်နဲ့ဒူတကွက်ရှေ့ဆက်နိုင်စေခဲ့တယ်လို့သိပေးထားပါရက်ပြီးခဲ့တဲ့နှစ်တွေမှာထိုင်းနိုင်ငံအနေနဲ့မြန်မာပြည်ကစစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့ဆောင်ရှောက်ပေးထားတာထိုင်းနိုင်ငံတွင်အခြေချနေထိုင်ကြတဲ့မြန်မာလူသားတွေကိုလုံခိုင်ခွင်လန်းတွေပံ့ပိုးပေးထားတာစတဲ့ကူညီထောက်ပံ့ပေးမှုတွေအတွက် NGO နေနဲ့အထူးကျေးဇူးတင်ရှိကြောင်းနဲ့ကူညီပေးခဲ့တာတွေအတွက်အမြဲအမှတ်ရနိုင်မယ်လို့ထပ်လောင်းပြောဆိုထားပါတယ်။နောက်မယ့်နှစ်သစ်မှာလည်းနိုင်ငံပြည်သူပေါင်းငြိမ်းချမ်းစွာကုလူဆက်ဆံပြီးချစ်ကြည်ရင်းနှီးမှုကိုအတူတကွပြင့်တင်ကြပြီးအောင်မြင်တိုးတက်ခါအေးချမ်းသာယာသည့်နှစ်သစ်ဖြစ်ပါစေကြောင်းမြို့သားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဌာနကစုမုံကောင်တောင်းပေးထားပါတယ်။ဒါအပြင်ထိုင်းပြည်မင်းမြတ်နဲ့တကွထိုင်းပြည်သူပြည်သားပေါင်းငြိမ်းချမ်းသာယာရှိကြပါစေကြောင်းနဲ့ထိုင်းနိုင်ငံအနေဖြင့်တိုးတက်ကောင်းမွန်တဲ့တစ်နှစ်ကိုပိုင်ဆိုင်နိုင်ပါစေကြောင်းလည်းမြို့သားညီညွတ်ရေးအစိုးရကနှစ်သစ်စုမုံကောင်တောင်းပေးထားပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းတစ်ပုဒ်ကတော့မြို့သားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနအနေဖြင့်နိုင်ငံတကာတက္ကသိုလ်များအဖွဲ့အစည်းများစုစုပေါင်း20ခုလုံးနဲ့ပညာရေးဝန်ဆောင်မှုများဆောင်ရွက်နေတဲ့သတင်းဖြစ်ပါတယ်။မြူသားညီညွတ်ရေးအစိုးရဖွဲ့စည်းတည်ထောင်ခြင်း၄နှစ်ပြည့်နေ့ဖြစ်တဲ့2025ခုနှစ်ဧပြီလ16ရက်နေ့တွင်မြူသားညီညွတ်ရေးအစိုးရ၏၄နှစ်ပြည့်လုပ်ငန်းဆောင်ရွက်ချက်အစီရင်ခံစာကိုထုတ်ပြန်ရမှာခုလိုဖော်ပြပါရှိပါတယ်။နိုင်ငံတကာရေးအာဏာဖြင့် Korea University, Arizona State University တို့နဲ့ချိတ်ဆက်ပြီး MOU လက်မှတ်ရေးထိုးကချိတ်ဆက်ဆောင်ရွက်ခြင်းနိုင်ငံတကာတက္ကသိုလ်များဖွဲ့စည်းများစုစုပေါင်း20ခုနဲ့ချိတ်ဆက်ပြီးပညာရေးဝန်ဆောင်မှုများဆောင်ရွက်လျက်ရှိတယ်လို့ဖော်ပြပါတယ်။2024ခုနှစ်ပညာရေးဝန်ကြီးဌာန၏ဘတ်ဂျက်အသုံးစရိတ်စုစုပေါင်းမှာမြန်မာကျပ်ငွေတန်ပေါင်း 5,528 တန်ဖြစ်တယ်လို့လည်းဖော်ပြပါရရှင်။လေးနှစ်တာကာလအတွင်းအမျိုးသမီးများနိုင်ငံရေးတွင်ပုံမပါဝင်လာနိုင်စေရန်ဤပညာအထောက်အကူများနဲ့ဝေကြီးဆိုင်ရာထောက်ပံ့မှုအစီအစဉ်များချမှတ်နိုင်ခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။လေးနှစ်တာကာလအတွင်းမြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နှင့်ကလေးသင်ငယ်ရေးရာဝန်ကြီးဌာနအနေနဲ့မြို့သမီးများနိုင်ငံရေးတွင်ပုံမပါဝင်လာနိုင်စေရန်ဤပညာထောက်ကူများနဲ့ငွေကြေးဆိုင်ရာထောက်ပံ့မှုအစီအစဉ်များချမှတ်နိုင်ခဲ့ပါသည်။မြို့သားညီညွတ်ရေးအစိုးရရဲ့မြို့သမီးလူငယ်နှင့်ကလေးသင်ငယ်ရာဝန်ကြီးဌာန၏လူဦးတော်လှန်ရေး၄နှစ်တာကာလပြည့်မြောက်ခဲ့ပြီဖြစ်ပါသည်။ဤကာလအတွင်းဝန်ကြီးဌာနသည်နိုင်ငံတော်၏နာဂတ်ကိုပုံဖော်ရာတွင်ရေးပါသောအခမ်းအနားမှပါဝင်နေပြီးမြို့သမီးများလူငယ်များနှင့်ကလေးသင်ငယ်များ၏ဘဝရည်သွေးမြင့်မားရေးအတွက်စဉ်ဆက်မပြတ်ကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့ဖော်ပြပါသည်။ယုဒမီလူငယ်နှင့်ကလေးသင်ငယ်ရာဝန်ကြီးဌာန၏အောင်မြင်မှုများနှင့်လှုပ်ဆောင်ချက်များအနေနဲ့မြို့သမီများစီးပွားရေးလူမှုရေးနှင့်နိုင်ငံရေးဆိုင်ရာစွမ်းဆောင်ချက်များမြင့်မားလာစေရန်ဝူဝါဒများချမှတ်နိုင်ခဲ့ပြီးစေဘေးရှောင်မြို့သမီများအတွက်လိင်ပိုင်းဆိုင်ရာကြံဖတ်မှုမှကာကွယ်ပေးရေးနှင့်ကြံဖတ်ခံရသူများရှင်သန်လွမြောက်ရေးအတွက်ထောက်ကူများပံ့ပိုးပေးခဲ့ပါသည်။လူငယ်များအတွက်အလုပ်ကိုင်ခွင့်လန်းများဖန်တီးပေးရန်စီးပွားရေးဆိုင်ရာသင်တန်းများပို့ချခဲ့ပြီးနိုင်ငံရေးတက်ကြွလှုပ်ရှားလူငယ်များအတွက်လုံခြုံရေးနှင့်တိုးတက်ရေးအတွက်ဆက်လက်လုပ်ကိုင်ရမည်လုပ်ငန်းစဉ်များအတွက်အထောက်ပံ့များပံ့ပိုးပေးခဲ့တယ်လို့သိရပါတယ်။ဒါ့အပြင်ကလေးသင်ငယ်များ၏လုံခြုံစိတ်ချရမှုနှင့်ဖွံ့ဖြိုးတိုးတက်ရေးအတွက်ကလေးခွင့်ရေးဆိုင်ရာမူဝါဒများကိုချမှတ်ဆောင်ရွက်ပေးခဲ့ပါတယ်ရှင်။မြို့သားညီညွတ်အစိုးရတရားစီရင်ရေးခန္ဓာတွင်မြို့နယ်တရားရုံး29ရုံးဖြင့်မြေပြင်တရားစီရင်ရေးလုပ်ငန်းများကိုဆောင်ရွက်လျက်ရှိတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါဦးမယ်။မြို့သားညီညွတ်အစိုးရဖွဲ့စည်းတည်ထောင်ခြင်း၄နှစ်ပြည့်နေ့ဖြစ်သည့်2025ခုနှစ်ဧပြီလ16ရက်နေ့တွင်တရားစီရင်ရေးကဏ္ဍ၏လုပ်ငန်းဆောင်ရွက်ချက်အစီရင်ခံစာကိုထုတ်ပြန်ရမှာအခုလိုဖော်ပြပါရှိပါတယ်။2024ခုနှစ်နှစ်ကုန်အထိမြို့နယ်အဆင့်တရားရုံး30ရုံ၊စ ရာခိုင်လယူကန်တရားရုံးတရုံးတို့ကိုဖွဲ့စည်းနိုင်ခဲ့ပြီးဖြစ်ပါတယ်။မြို့သားတရားသူကြီးတရားဦးနဲ့မြို့သမီးတရားသူကြီး49ဦးစုစုပေါင်း149ဦးခန့်အပ်နိုင်ခဲ့တယ်လို့ဖော်ပြပါတယ်။2024ခုနှစ်နှစ်ကုန်ထိတရားသူကြီး112ဦးတို့ဖြင့်မြို့နယ်တရားရုံး29ရုံးတွင်ပြည်ပြည်တရားစီရင်ရေးလုပ်ငန်းများကိုဆောင်ရွက်လျက်ရှိပါတယ်။နောက်ပြီးမြို့နယ်ဥပဒေရုံး30ရုံးကိုဖွင့်လှစ်ထားနိုင်ခဲ့ပြီးဥပဒေကြံပေးရန်နဲ့မှုလိုက်ပါဆောင်ရွက်ရန်မြို့နယ်ဥပဒေတာဝန်ခံ18ဦး၊ဒုတိယမြို့နယ်ဥပဒေတာဝန်ခံ20ဦး၊တွဲဘက်ဥပဒေတာဝန်ခံ2ဦး၊စုစုပေါင်း40ဦးကိုလည်းခန့်အပ်တာဝန်ပေးခဲ့ပါတယ်ရှင်။ဆက်လက်တင်ပြပေးအောင်မယ့်သတင်းကတော့အခက်အခဲဒုက္ခတွေရင်ဆိုင်နေရတဲ့မြန်မာပြည်သူများနဲ့အတူရှိနေကြောင်းကိုထိန်လင်းအသိပေးဆိုတဲ့သတင်းပဲဖြစ်ပါတယ်။ခက်ခဲဒုက္ခတွေရင်ဆိုင်နေရတဲ့မြန်မာပြည်သူများနဲ့အတူရှိနေကြောင်းဒေါက်တာဆန်းစုကြည်ရဲ့သားငယ်ကိုထိန်လင်းကဧပြီလ18ရက်နေ့တစ်ကူးစုမကောင်တောင်းဆိုရာမှာထည့်သွင်းဆိုခဲ့ပါတယ်။ကြံဆိုရာနေဟောင်းကနေနှစ်သက်ကိုကူပြောင်းတဲ့ပျော်ရွှင်လန်းဆန်းရတဲ့အချိန်ကာလဖြစ်ပါတယ်။ဒီနှစ်ကတော့ပြည်သူတွေအားလုံးချေကွဲဝမ်းနည်းနေတဲ့ကာလဖြစ်ပါတယ်။ဂျမတ်တိုက်ခိုက်မှုတွေကဆက်လို့လက်တလုံးငလျင်တန်အထိကျွန်တော်တို့မြန်မာပြည်သူတွေအပြင်းထန်ဒုက္ခတွေခံစားနေကြရတယ်။ငလျင်တန်ကြောင့်ပြည်သူတွေအသက်ဆုံးရှုံးတဲ့အတွက်ရောကျွန်တော်တို့မျက်တနှာတံမိုးထားရတဲ့သမိုင်းဝင်အစာအုပ်တွေပျက်စီးဆုံးရှုံးရတာတွေအတွက်ပါအင်မတန်ဝမ်းနဲ့ပူဆွေးရတယ်။ဒါပေမဲ့ကျွန်တော်တို့ပြည်သူတွေရဲ့စိတ်ဓာတ်ကတော့ငြင်းမြန်ခိုင်မာနေစေပါခက်ခဲဒုက္ခတွေရင်ဆိုင်နေရတဲ့မြန်မာပြည်သူများအနေနဲ့တရားထဲခံစားနေရတယ်လို့မမှတ်ပါနဲ့ကျွန်တော်တို့အားလုံးအမြဲတူတူရှိနေပါတယ်လို့ဆိုပါရက်မလ28ရက်စကိုင်းမြို့ဗဟိုပြုလှုပ်ခတ်ခဲ့တဲ့စကိုင်းငလင်ကြောင့်တင်ဆုံးသူလူဦးရေ3000ကျော်ရှိခဲ့ပါတယ်မြန်မာပြည်ပွားမိသားစုတွေစီကနေရဲရင်မှုနဲ့စေတနာကိယူနာတွေကိုကိုယ်တိုင်တွေ့ကြုံခံစားခဲ့ရတာကြောင့်ကျွန်တော်ရဲ့မျှော်လင့်ချက်နဲ့ယုံကြည်မှုပိုတိုးစေပါတယ်မြန်မာပြည်သူတွေအားလုံးစိတ်ဓာတ်ရတွေကိုကုစားရင်အင်အားပြည့်နဲ့အေးချမ်းလုံခြုံမှုရရှိကြစေဖို့နှစ်သက်ကူးစုမုံကောင်တောင်းလိုက်ပါတယ်နှစ်သက်မှမိတော့လူပြင်းပြတဲ့မျှော်လင့်ချက်နဲ့တရားမျှတမှုရရှိစေဖို့ကျွန်တော်တို့အတူဆက်ကြိုးစားကြရအောင်လို့ကိုထိန်လင်းကဆိုပါတယ်ရှင်ခုနောက်ဆုံးတင်ပြမယ့်သတင်းကတော့မြန်မာပြည်သူတွေရည်မှန်းတဲ့ငြိမ်းချမ်းတဲ့ဒီမိုကရေစီအနာဂတ်အတွက်ဆက်လက်ပံ့ပိုးပေးမယ်လို့ဗြိတိန်တန်ရုံအကြီးအကဲပြောကြားတဲ့သတင်းဖြစ်ပါတယ်မြန်မာပြည်သူပြည်သားတွေအားလုံးရည်မှန်းထားတဲ့ငြိမ်းချမ်းတဲ့ဒီမိုကရေစီအနာဂတ်အတွက် UK အစိုးရကဆက်လက်ပံ့ပိုးပေးသွားမှာဖြစ်ပါတယ်လို့ရန်ကုန်မြို့တော်မှာရှိတဲ့ဗြိတိရှ်တန်ရုံကအကြီးအကဲခန်အိုဖလာဒီကဒီနေ့ဧပြီလ16မှာကြာရောက်တဲ့မြန်မာနှစ်ဆန်းတရနေ့မှာရုပ်သံကနေတဆင့်ပြောကြားလိုက်ပါတယ်မြမယူရနှစ်တစ်အချိန်ခါသမီးရမှာမြမပြည်သူပြည်သားများအားလုံးဘေးကင်းချမ်းမာပြီးနှလုံးစိတ်ဝမ်းအေးချမ်းကြပါစေလို့လည်းရန်ကုန်မြို့တော်မှာရှိတဲ့ဗြိတိရှ်တန်ရုံကြီးကကန်နိုဖလက်ထရီကနှစ်တစ်စုမုံကောင်တောင်းပေးထားပါတယ်။ခုလိုမြမယူရနှစ်တစ်ခုအချိန်ခါသမီးရမှာဆိုးရွားလာတဲ့ငလင်တန်ခံစားရတဲ့ပြည်သူတွေကိုကျွန်တော်နဲ့လှုပ်ဖော်ကိုင်ဘတ်များအားလုံးကသတိတရရှိနေပါတယ်လို့ဆိုပါတယ်။ငလင်နဲ့ငလင်နောက်ဆက်တွဲအခြေအနေတွေဟာလက်တလောကာလတွင်ဆင်းရဲခက်ခဲမှုတန်ကိုခါးစည်းခံနေကြရတဲ့မြန်မာပြည်သူပြည်သားတွေအတွက်ပုံမှန်ကြီးမားတဲ့အခက်အခဲကိုပြစ်စေတယ်လို့လည်းသိပေးထားပါတယ်။အခုလိုအမတန်မှခက်ခဲတဲ့အချိန်ကာလမျိုးမှာတော့တဦးနဲ့တဦးဖေမကူညီနေကြတဲ့မြန်မာပြည်သူပြည်သားတွေရဲ့ခိုင်မြဲတဲ့ရဲစွမ်းတက်တိနဲ့ဝိုင်းဝန်းကူညီတတ်တဲ့စိတ်ဓာတ်တွေကိုကျွန်တော်လေးစားမိပါတယ်လို့ဗြိတိရှ်တန်ရုံအကြီးအကဲကပြောပါတယ်။ဒါကြောင့် UK အစိုးရကမြန်မာပြည်သူတွေကိုအကူအညီပေးဖို့ခိုင်မာတဲ့တန်ဋိဌာန်ချမှတ်ထားပြီးငလင်တန်သည့်ပြည်သူတွေကိုကူညီပေးဖို့အတွက် UK အစိုးရက Sterling Pound 25သန်းထိပံ့ပိုးပေးဖို့ကတိကဝတ်ပြုထားတယ်လို့လည်းထပ်ပြီးအသိပေးထားပါဗျ။ UK အစိုးရရဲ့ရမုံငွေပံ့ပိုးမှုတွေဖြင့် UK နိုင်ငံသားတွေကလည်းမြန်မာငလင်ပေးအတွက်တည်ထည်ရည်ရွယ်တဲ့ပြည်သူလူထုရမုံငွေကောက်ခံခြင်းအစီအစဉ်ကတဆင့်ရရရရလှူဒန်းကြရမှာရမုံငွေကောက်ခံတဲ့ပထမဆုံးနေ့မှာ Sterling Pound 9.5 သန်းထိကောက်ခံရရှိခဲ့ပြီးလှူဒန်းတဲ့ပမာဏကလည်းဆက်လက်မြင့်တက်နေစေလို့ British တန်ယုံကြီးကဆက်ပြောထားပါဗျ။ဒါဟာ UK နိုင်ငံသားတွေဘက်ကမြန်မာပြည်သူတွေပေါ်ထားရှိတဲ့ရွေးထွေးလှိုင်လဲစွာအတူတူရှိနေတယ်ဆိုတာကိုဖော်ပြလိုက်တာပဲဖြစ်ပါတယ်။ရိုးရအစင်လာရတကြဟာနေဟောင်းကအခက်ခဲအညစ်အကြေးတွေကိုဆေးကြောတန့်စင်ပေးတာလို့သဘောဆောင်တဲ့အတိုင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ချိန်လုံလောက်ရရနဲ့မဆုံးမနစ်တဲ့စူးစမ်းအားထုတ်မှုတွေလိုအပ်နေမယ်ဆိုတာနားလည်ပေမဲ့ဒီမြန်မာနှစ်သစ်ကနေကိုစိတ်ချမ်းမြေ့ခြင်းတွေနဲ့ပုံမှန်ကောင်းမွန်တဲ့နေရက်တွေကိုဆောင်ကျင်းပေးနိုင်လိမ့်မယ်လို့ညွှန်လင့်ထားတယ်လို့ဗြိတိရှ်တန်ရုံကြီးကကန်အိုဖလက်ထရီကပြောကြားထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကာကီနဲ့ကိုခန့်လို့မှပြပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဧပြီလ17ရက်နေ့တော်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ယူရန်မြို့ဝကျုံမော်ဒေသတွေနဲ့မုတ်တမကွေးတို့မှာလေဟာအနောက်အနောက်မြောက်ဘက်ကနေတနအီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။ တနင်္သာရီကံရက်မှာလေဟာအရှိအရှိမြောက်ဘက်ကနေတနင်္သာရီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။မိုးချီနေကတော့စကိုင်းတိုင်းမန္တလေးတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပြီးမကွေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းရှမ်းပြည်နယ်မြောက်ပိုင်းနဲ့ကရင်ပြည်နယ်တို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။နေ့ပူချိန်တွေကတော့မကွေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ်။မြို့ချိန်တွေကတော့မကွေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာမြို့ထူတွေကျဆင်းနိုင်ပါတယ်ရှင်။
ဤတွင်တဲ့နေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာကရင်ပြည်ကယားဘာသာနဲ့တပတ်အတွင်းတဲ့နေကိုခူးတွေကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ဘောမှုပစီလိုပြတမှုပစင်ကိုညာအရှုခဲရေဒီယိုအန်ယူဂျီတနွေကိုရီကြရင်ဟစ်စုထေလူပဲစီနာကရာလီငုံတော့ပါဘာမှခူးရင်းလို့ပဲကလူးလူရိယာရင်နာမှာအတုပဲနိတူဖရလူမီခွီးအိုနိဒီတရောဂျီကေဖူးစီတပြတက်ရှေရင်နာမှာချစ်တလူပဲနိတူဖုနာပါဂျီကေအတူခူအလီတက်ဆူစင်ငီနိတူဂျီကေကလောအပလောမူစီမီလာရိယာရင်နဟေဆူထီလူပဲစီပါဖရလူမီစီတပလောဂျူနီတီအင်ငီခွီးတေကူလူခါလေးရင်နဂျီကေအတူခူဒူဝါလာရှိလာရင်နာရောပရမချေဖူးကလီမတ်အပလောမူစီနာမှာဇီပရိုလေးကလောဆောမာနီတဲ့ငေးဟေးနာမှာမတိပပင်အမေဘဲနီတူဖုနုဂျေကေပူစီစင်ငေထရနီတူဖုနာဟောဘူနာရောပေးနာမှာအတူဘဲနီတူဖရလူမြေခွီအိုနီတူသူရောဂျေကေကူအိုဂျေကေပူစီတပြတဲ့ရှေစီနာမှာပဲချစ်တလို့မေဘဲနီတူဖုနာပါအစီတက်ဆုစင်ငေနီတူဖွင့်နာပဲနေတူတိုဂျေကေပူစီလောပလေးလေးမြချေဘဲနီတူတပြတဲ့ရှေစီနာမှာအရှိမေယူတူဖွင့်နာရောတထူချာမေချူပဲနီတူပဲအငင်းတီကေအတူခွေနာရောအတက်ဆူစင်ငင်းနီကြတူတတီကေကရောအပလောမူစီဖုနဟေနမစင်ငင်းနီတူနာတရီတေကြရင်နာပဲတနေထော့တီတူအိုနီတူဖွေနာရောအပေရှေအဲလူနီတူဗီတူခါလီယင်းနုဖရလူမီစီတပလောဂျင်းနီတေအငေခွေဒီလူထင်းနီတေရီကြရင်နုဟေဆူထီလူပဲစီပါအတူနီတူပဲအပီလဲအငင်းဆူဆူအလေးကောက်တာနီတေတရာကူယင်းနမတနိထော်ဒီဒူအိုနီဒူဖွင့်လာတော့အပဲရှေအဲလိုင်းနီဒူဒေါ်ဆူခါလီယင်းနဖယ်လူမီစီတပ်ဘလော့ဂျူနီတီအင်ကြီးခွေးယင်းနာရောဒီလူထင်းနီဒူဖွင့်လာပြင်နေပြီးတော့ကောက်စီကူယင်းနာမှာအဆန်နီဒူလူရဲ့ညူရှင်နာတူဖရဲအပဲရှေနီဒီယင်းနာမှာအိုနီဒူဆူရဲလအရှိမိတ်နီဒီနာမှာအိုနီဒူရှင်နာတဖရဲနာတပြတဲ့ရှေအိုနီဒီယင်းနာမှာအိုနီဒူဆစီနာဆဆောလခါလီဖွင့်နထခိပြိုင်းနာမှာပြင်းနီကဒီညာရီနာဆူမေတဆဘူဆဘဲခါလီယင်နာမာတရီတရဲ့နေရှင်နယ်လူမေသူလေဟိုယင်နာမာဇေယနာဆူဟိုနာခါရှိခရီယာအျှော့ထယာလူနီဒူဟီဖျာယင်နာမာအပြေကန်နီဒူနီရီညာရဲ့လူရှင်နာဆူခီဖုနာဒီလူထိန်နီဒူဖွင့်နာပဲဟိုတယ်လေဗီဒူကူယင်နာမာအစန်နီဒူတရီဆူယဲလအပေရှင်နီဒီနာမာအိုနီဒူအယေဆူဆူလခါလီဖုနာထအလီရှိမီနီဒီနာမာအိုနီဒူနီယဲလဘေနီဒူတပြတဲ့ရှေစီယင်နာမာအိုနီဒူအစင်းရှိလောက်ခလေးဖုန်းထဟိဖြာနာမအပြည့်ကန်နီဒီသစောနာညူရီမေတဆောပုဆောပဲခလေးရင်နာမစီရီစီယဲလောက်ဆူလီဟိုရင်နာမတယန်နီရှန်ညူဟိုနာချောထယာလူနီဒီဟိဖြာရင်နာမတရီညာရဲလောက်အပေရှေပြည့်ကန်နီဒီဖုန်းဟေနာမစင်ငင်းနီဒီစကိုင်းဗီဒူကူရင်နာမအစန်နီဒီနူအိုနီဒီအဖရဲအယေဆူဆူလောက်ခလေးဖုန်းထအပေရှေနီဒီနာမအိုနီဒီဆူယဲလောက်အရှိမိတ်နီဒီမအိုနီဒီညေဖရဲနာပြပြတဲ့ရှေဦးနီဒီနာမဦးနီဒီဟိဖြာနာမအပြင်းနီကတီလူရီနာညူရဲလတဆောဘူဆောဘဲခါလီနာမဒွေရဲဆူလီဟိုရီနာမလူရှေခါရှိခရယာရှော့ထယာလူနီဒီဟိဖြာရင်နဦးနီဒီညာရဲနာညာကေအပဲရှေပြကန်နီဒီဖွင့်နာပဲဂုညာဟိဆူထေလိုပဲစီရေဒီယိုအန်ယူဂျီတန်ရီယကိုရီကမာထနီကန်နီပဲဟောနီတာနီဒီပွားမှုဖက်စီလောပလီအမူရာဒီယာသဆိုင်နီလောဒီပိုနတ်တဖေပါနီတေပွီတတရေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7.3မဂါဟတ်ဇ်၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17.6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။